စစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေတဲ့စကိုင်းတိုင်းနဲ့မကွေးတိုင်းအတွင်းကျေးရွာတွေကမနာမကျန်းဖြစ်သူတွေမြို့ပေါ်မှာဆေးဝါးတက်ရောက်ကုသဖို့အခက်အခဲတွေရှိနေတယ်လို့ဒေသခံရွာသူရွာသားတွေကပြောပါရယ်ဆေးကုသဖို့အတွက်အသေးစိတ်စစ်ဆေးခံရတာတွေရှိတယ်လို့ဆေးဝါးတွေလည်းအလွယ်တကူတည်ဆောင်ခွင့်မရတဲ့အကြောင်းပြောပါရယ်စကိုင်းတိုင်းနဲ့မကွေးတိုင်းဘက်ကစစ်ရှောင်းတွေရဲ့အခြေအနေသတင်းပေးပို့ချက်ကိုကိုစောဝင်းလိုင်ကပြောပြပေးပါမယ်ရှင
်စစ်တပ်ဘက်ကလည်းမြင်းရှင်းလင်းရေးထိုးစစ်ဆင်နေတဲ့စကိုင်းတိုင်းနဲ့မကွေးတိုင်းတွင်လေကြောင်းကနေပါဒေသခံကာဝေးတပ်တွေကိုပစ်ကတ်တဲ့အထိတိုက်ပွဲတွေပြင်းထန်ခဲ့ပြီးဒေသခံနေအိမ်တွေမိလောင်ပျက်စီးဆုံးရှုံးခဲ့ရသလိုထောင်နဲ့ချီတဲ့ဒေသခံတွေတောတောင်နေတဲ့တိမ်ရှောင်နေကြရတာပါစစ်ဘေးရှောင်တွေထဲမှာတက်ကြီးရွယ်အိုနာမကျန်းနေပေါဝင်ပြီးနီးစပ်ရာမြို့ပေါ်ကိုစေဝါတယောက်ကုသမယ်ဆိုရင်စစ်ကောင်စီတပ်တွေရဲ့စစ်ဆေးမှုတွေအပြင်ဖမ်းဆီးမှာကိုစိုးရင်ရတဲ့အတွက်အဆင်ပြေစလို့ကုသနေရတယ်လို့မြောင်မြို့နယ်မှာစစ်ပေးဆောင်တွေကိုကူညီပေးနေသူတဦးကပြောပါတယ
်အပေါ်မှာသွားပြီးကုရမယ်ဆိုလို့ကျင်းတော့အခက်အခဲဖြစ်တယ်ဗျဟိုမြို့ပေါ်တွေမှာသူကြတော့လေဟိုမြို့ပေါ်မှာသွားကုရမြို့ပေါ်မှာသွားပြီးတော့ကုလို့ကျင်းအခန်းခံမှာမျိုးတွေဖမ်းခံမှာမျိုးဖြစ်တာမျိုးတွေလို့ဆိုလို့ကြောက်တော့တယ်ဘာဖြစ်လဲကြီးရမှာရှိတဲ့အဲ့တော့ဒီ next mile နဲ့ပေါ့ကျွန်တော်ဒီစီစီအာတွေနဲ့ပဲခုကြတာများလားပေါ့ဗျာဟုတ်စစ်တာစီအာမျိုးတွေကျွန်တော်မျိုးပေါ်တက်ပြီဆိုရင်စစ်တာစီအာမျိုးတွေလောက်တယ်ဗျာလောက်တော့ကျွန်တော်မတင်လာရင်ဖမ်းတယ်ဖမ်းပြီးတော့ကျွန်တော်ငွေတောင်းတယ်အဲ့အလိုမျိုးပေါ့တော်ပြီးတောင်းလာရေဆိုတော့တော့ဆက်မရှိတော့ပြန်ပြီးရမှာစိုးတာမျိုးတွေမျိုးတွေဆိုတော့မသွားကြတာပေါ့ခုကြဘူးပေါ့အဲ့မျိုးပေါ်သွားပြီးတော့မကြည့်ခုဒီကျွန်တော်ဒီနေမှာတကယ်ကျွန်တော်မျိုးပေါ်သွားပြီးခုတယ်ဒီလိုဆိုတော့တော့မရှိကြဘူး
စကိုင်းတိုင်းအတွင်းစစ်ကောင်စီရဲ့နယ်မြေရှင်းလင်းတဲ့ကာလမှာအိမ်ပေါင်း1000ကျော်မိလောင်ဆုံးရှုံးခဲ့ရတယ်လို့လူခွင့်ရေးအဖွဲ့တွေကပြောဆိုထားပါတယ်။စစ်ဘေးရှောင်ရွာသူရွာသားတွေလည်းထောင်ထဲချီရှိနေပါတယ်။စစ်ကောင်စီဘက်ကတော့အရသားတွေရဲ့လူနေအိမ်ခြေတွေကိုသူတို့မိမရှိတဲ့အကြောင်းနဲ့အရသားတွေကိုထိခိုက်နစ်နာအောင်မလုပ်တဲ့အကြောင်းပြောဆိုနေပါတယ်။အလားတူပဲမကွေးတိုင်းမှာဆိုရင်ဖြားနာတဲ့ဒေသခံရွာသူရွာသားတွေအတွက်စေဝါကုသဖို့အခက်အခဲတွေရှိနေပါတယ်။မကွေးတိုင်းကံကောမြို့နယ်နန်းခါကျေးရွာမှာဆိုရင်စစ်ပေးဆောင်ရွာသူရွာသားတွေတောတောင်နေထဲမှာပဲနေထိုင်နေကြရပါတယ်။စေဝါကုသဖို့ခက်ခဲတဲ့အပြင်စေဝါဝယ်ယူရာမှာလည်းစစ်ကောင်စီရဲ့တင်းကြပ်စွာစစ်ဆေးတာတွေကြောင့်အခက်အခဲတွေရှိနေတယ်လို့ဒေသခံတဦးကအခုလိုပြောပါတယ
်။စေဝါကလည်းကအော်ကံကောမြို့ကိုပါလဲဝယ်လို့ပြရဘူးဗျ။ဒါပေမဲ့ကလေးတွေကြံလို့ပါ။ရွာထဲမှာပြည်သူကြီးတွေပါတယ်။ဟောဟန်တာဝီကိုကားတွေကြားမှာချမ်းနေရတဲ့ကျွန်တော်အပိတံတွာလာရစံလုံးလို့မရဘူးကြ။နည်းနည်းပဲကြာခုဘယ်ဟိုကျစ်စစ်တို့ဒီကိုကျင်လို့ဝယ်လွန်ဆုံးဝယ်လားနှစ်ကသုံးကလောက်ပဲရတာပေါ့ဟိုလိုကြီးအများကြီးဝယ်လို့မရဘူး။အဲတော့သူတို့ကမြားလွန့်တင်းတော့တာလေအဲ့လိုမျိုး PDF တွေထောက်ပံ့ရတာအများလေးစမ်းတာလေ။ကျွန်တော်ဆရာတော်ဖရာကြီးရဲ့ပြင်ထားတဲ့ဆက်မဲ့စီကံလစ်တံတော်မှာပြင်ထားတဲ့စီကံမှာလည်းဒီကဖိုင်ကြီးမှဒီနိုင်ပါတွေတက်ပြီးမီးရှို့တာလို့ရင်းလာတယ်အဲ့စီကံလည်းပါအတုံးကြီးကြီးလိုမရတဲ့တော့ကျွန်တော်တို့ဒီဖက်တည်းမှာစေဝါကုသမှုကုလတိုင်းမှာတော်တော်ခက်ခဲရပုံလေးပဲ
နန်းခါရွာကစစ်ဆောင်နေဟာတောတောင်နေတဲ့တင်းဆောင်နေရပြီးအသက်ကြီးရင်သူတွေဟာပင်ပန်းနဲ့တန်းတွေကြောင့်တေဆုံးရတာတွေလည်းရှိသလိုတောတောင်နေထဲမှာအစိတ်ရှိတရဝါတွေကြိုက်ခံရတာကြောင့်တေဆုံးတာတွေလည်းရှိတယ်လို့ကုညီကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်စစ်ဆေးရေးဂိတ်တွေမှာဈေးဝယ်ကားတွေကိုစစ်တပ်လုံခြုံရေးတပ်ဖွဲ့တွေအသေးစိတ်စစ်ဆေးပြီးအစားအစာတွေနဲ့ဈေးဝါတွေကိုအကန့်အသတ်နဲ့ပဲတည်ယူခွင့်ပြုတာကြောင့်လည်းနာမကျန်းဖြစ်သူတွေအတွက်ဈေးဝါကုသဖို့အခက်အခဲဖြစ်နေရတယ်လို့ကယ်ဆယ်ရေးအဖွဲ့တွေကပြောကြပါတယ်ခင်ဗျာ